ရုရှားကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်မှကြားနာစစ်ဆေးပွဲတက်ကိုဗိုလ်ထုနေကကျင်းပခဲ့ရမှာမြန်မာနဲ့မြောက်ကိုရီးယားကြားစစ်ဖက်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေလက်ကျန်နေရှိနေတဲ့နဲ့အလားအလာနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုထည့်သွင်းပြီးတော့ဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကြမ်းရှိနေတဲ့ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေရုတ်သိမ်းပြီးဖို့တမရဥဘာမားရဲ့ကြေညာချက်နဲ့ပတ်သက်လို့လည်းမေးခွန်းထုတ်ခဲ့ကြပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার စီစဉ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့တုံ့ပြန်မှုအကြောင်းအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးဆက်ကော်မတီကကြားနာစစ်ဆေးပွဲတရက်ကိုစက်တင်ဘာ28ရက်ဗုဒ္ဓနေ့ကကျင်းပခဲ့ရမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရက်ဆောနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒဏ်ခပိတ်ဆို့မှု policy ညှိနှိုင်းရေးမှူးဒန်နီယယ်ဖရီတို့တက်တည်တွေ့ဖြစ်ထွက်ဆိုခဲ့ကြတာဖြစ်ပါတယ်။ကြားနာစစ်ဆေးပွဲကိုဦးစီးကျင်းပခဲ့သူကော်လိုရာဒိုပြည်နယ် Republican အထက်လွှတ်တော်မှ Cory Gardner ကရောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရသစ်တက်လာခဲ့ပြီးနောက်ပိုင်းမြန်မာနဲ့မြောက်ကိုရီးယားနိုင်ငံဆက်ဆံရေးအခြေအနေကြောင်းမေးမြန်းခဲ့ရမှာလက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell ကစစ်ဘက်ဆက်ဆံရေးလက်ကျန်တွေရှိနိုင်တဲ့အလားအလာနဲ့ပတ်သက်လို့ဖြေကြားခဲ့ပါတယ
်။ There is not a change in terms of cooperation with the government of Burma
မြန်မာအစိုးရနဲ့မြောက်ကိုရီးယားအစိုးရကြားဆက်ဆံမှုမှာအပြောင်းအလဲမရှိပါဘူး။ပြောင်းခဲ့တယ်ဆိုရင်တော့အခြေအနေအပူကောင်းတယ်လို့ဆိုနိုင်ပါတယ်။ပြဿနာဆက်တွေ့နေရတာကမြောက်ကိုရီးယားနဲ့မြန်မာစစ်တပ်အကြမ်းမှာပါ။ဒါကြောင့်လဲမြန်မာအစိုးရခေါင်းဆောင်ဒေါက်တာဆန်းစုကြည်ဝါရှင်တန်ကိုလွန်ခဲ့တဲ့သတင်းပတ်မှာရောက်လာခြင်းကသမ္မတအပါအဝင်အမေရိကန်ထိပ်တန်းအစိုးရအရာရှိတွေကဒေါက်တာဆန်းစုကြည်နဲ့သူ့အစိုးရအနေနဲ့မြန်မာစစ်တပ်နဲ့လက်တွဲပြီးကျန်းစစ်နေတဲ့မြောက်ကိုရီးယားနဲ့လုက္ကိုင်နေကြတဲ့လူတွေကိုဖော်ထုတ်တမ်းမြစ်ဖို့အရေးကြီးတဲ့အကြောင်းပြောခဲ့ပါတယ
်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲမှုတွေအပြင်ပဲထိန်တုံးတွေမကြာခဏပြစ်လွတ်မှုတွေကြောင့်ကုလသမဂ္ဂရဲ့တန်ခါပိတ်ဆို့မှုတွေကိုချမှတ်ခံထားရတာဖြစ်တဲ့အတွက်ကြောင့်လေမြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စစ်ပယ်ဆက်ဆံရေးထားရှိခဲ့ရင်တန်ခါပိတ်ဆို့မှုတွေကိုရင်ဆိုင်ရဖို့ရှိတာဖြစ်ပါတယ်။ဒါကြောင့်လေလက်ရှိမြန်မာစစ်ပယ်ခေါင်းဆောင်တွေအနေနဲ့နားလေသဘောပေါက်တဲ့အကြောင်းလေလက်ထောက်ဝန်ကြီးရက်ဆာကထွက်ဆိုခဲ့ပါတယ
်။ We also talk directly to the Burmese military leadership about
ကျွန်တော်တို့အနေနဲ့မြန်မာစစ်ကောင်းဆောင်ဘိုင်းနယ်လေပဲမြောက်ကိုရီးယားနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းမြန်မာနိုင်ငံရောက်စဉ်ကတက်ကြုံနဲ့ပြောဆိုခဲ့သလိုလက်ရှိသံမကြီးစကော့မာရှယ်လည်းသူနဲ့တွေ့ဆုံခဲ့ပါတယ်ကျွန်တော်တို့အထင်ကမြန်မာစစ်တပ်အတွင်းမှာမြောက်ကိုရီးယားနဲ့ဆက်လက်လုက္ကိုင်နေတဲ့လူတွေရှိနေသေးတယ်ဆိုတာပါပဲဒီလူတွေဟာဆက်ပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေကိုပြုလုပ်နေသေးစီပြီးဒါဟာလွန်ခဲ့တဲ့၅နှစ်ဆီယနာရှင်လက်ထက်တုန်းကလက်ကျန်တွေပါဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတတ်မြင်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြတယ်လို့ကျွန်တော်မြင်ပါတယ
်ခုလိုနားလည်သဘောပေါက်ပြီးမဲ့လို့လေမြောက်ကိုရီးယားနဲ့စစ်ဘက်ဆက်ဆံရေးအကျဉ်းချန်တွေရှိနေသေးတဲ့အတွက်ကြောင့်နိုင်ငံတကာရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခံရဖို့အန္တရာယ်ရှိတဲ့အကြောင်းလဲလက်ထောက်ဝန်ကြီးကထွက်ဆိုသွားပါတယ
် Any actor in Burma found to be doing business withthe North Korean military
မြောက်ကိုရီးယားနဲ့စစ်တပ်ဆက်ဆံမှုပြုလုပ်နေတဲ့လုံရမှန်သမျှဟာအမေရိကန်အစိုးရကချမှတ်ထားတဲ့အမိန့်အပြင်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်နေရရောက်မှာမို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ရမှာဖြစ်ပါတယ်။ဒါကိုမြန်မာအစိုးရနဲ့စစ်တပ်ကပါသဘောပေါက်ပြီးမြောက်ကိုရီးယားနဲ့စစ်ဘက်ဆက်ဆံရေးလုပ်နေတာတွေရှိရင်ဟန့်တာဖို့အရေးယူဆောင်ရွက်ကြမှာပါ။အ
မေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့လက်ကျန်တန်ခပိတ်ဆို့မှုတွေရုတ်သိမ်းပေးမှုနဲ့ပတ်သက်လို့အခြေအနေကိုလွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီထံနိုင်ငံသားရေးဌာနကပုံမှန်အစီရင်ခံရမှာဖြစ်ပါတယ်။ခုတစ်ချိန်ဝါရှင်တန်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရောက်ရှိလာပြီးမကြာမီရုတ်သိမ်းပေးဖို့သမ္မတအိုဘားမားကကြေညာခဲ့တာနဲ့ပတ်သက်လို့လေထက်လွှတ်တော်မှဂါဒနာကမေးခွန်းထုတ်ခဲ့ပါတယ်။လက်ထောက်ဝန်ကြီးရက်ဆာကဖြစ်ရမှန်ကိုစီရင်ခံခဲ့တာကတော့
The actual decision by the president to lift the state of national
emergency ဒီနေ့ Obama အနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုများရုပ်သိမ်းပေးအတွက်အရေးပေါ်အဥပဒေကိုဖျက်သိမ်းပေးဖို့ဆုံးဖြတ်ချက်ချခဲ့တာဟာဒေါက်တာဆန်းစုကြည်ရောက်ပြီးတရက်တမမဟုတ်ရက်အနည်းငယ်အတွင်းမှာဖြစ်ပါတယ်ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမကြေညာခင်သူ့ရဲ့သဘောတူညီချက်ကိုအရင်ရယူဖို့ဒေါက်တာဆန်းစုကြည်ကမြစ်တာခံခဲ့ပါတယ်ကျွန်တော်ဒီအကြောင်းကိုစီစီချင်းပဲကော်မတီဥက္ကဋ္ဌစီတယ်လီဖုန်းဆက်ပြီးအသိပေးခဲ့ပါတယ်။ဒေါက်တာဆန်းစုကြည်သမ္မတဥပမာနဲ့တွေ့ဆုံတဲ့နေ့မနေ့ပိုင်းမှာ သူဟာဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်အထက်လွှတ်တော်ကော်မတီဥက္ကဋ္ဌကော့ကာအထက်လွှတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကော်နယ်တို့အပြင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူတို့တွေဟာပွင့်ပွင့်လင်းလင်းပဲဒေါန်ဆန်းစုကြည်ကိုတခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့သဘောတူသလားလို့မေးခဲ့ပါတယ်။သူကသဘောတူတယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ဒါဟာသမ္မတဥပမာကဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီး over ရုံးခတ်မှာတခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဆုံးဖြတ်ချက်ကိုသတင်းတောက်တွေကကြီးညာခဲ့တာဖြစ်ပါတယ်။
2013ဇူလိုင်လကကာကွယ်ရေးပစ္စည်းထုတ်လုပ်ရေးရုပ်ရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေးကိုမြောက်ကိုရီးယားနိုင်ငံကစစ်တုံးပစ္စည်းတွေမဝယ်ယူဖို့ကန့်သတ်ထားတဲ့ကုလသမဂ္ဂရဲ့တာမီချက်ကိုချိုးဖောက်ရာရောက်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကတန်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါလိမ့်ရှင်။